မြန်မာနိုင်ငံဘူပန်ရဲ့ဒီနေ့ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းကျဆင်းလာနေတဲ့အတွက်ကုန်ထုတ်လုပ်ငန်းတွေမှာထိခိုက်လာမှာဆိုရင်မှုတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့စောထပ်ပါ မြန်မာနိုင်ငံဘူပန်ရဲ့ဒီနေ့ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းရင်းညွှန်းတန်မှုဟာ1360.7ဒသမ7ဖြစ်ပြီးပြင်ပပန်ဒီမှာတော့ဒေါ်လာကို1360လောက်သာဈေးပေါက်ပါတယ်ဘူပန်ကဂျာဝင်ထိန်ဖို့ဂျူပန်နေရာကဒေါ်လာဈေးတစ်ဖြည်းဖြည်းကျလာရဲ့ပုံမှာတော့ပြည်တွင်းကုန်ထုတ်လုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်ကုန်သွယ်ရေးဝန်ကြီးဌာနသင်တန်းကျောင်းတာဝန်ခံဦးသိမ်းမြင့်ဝေကတော့င ဒီသာခိသားရဲ့ချက်ကလေးပေါ့ဆဲလူမျိုးခိသားဝေးလို့လေတက်တဲ့ကြလိုက်တာကဲဟိုမကြဘူးလို့လေမြင်တာပေါ့နော်ပထမချက်ကတော့အဲဒုတိယကတော့အဲ့လိုတောက်နေအောင်ရောက်သွားတယ်ဆိုရင်လည်းစိတ်ကြီးကြိုက်ဘူးပေါ့နော်ကျွန်တော်တို့မြင်ရတော့လေအဒီ1400ဆောင်းဝန်းကျင်လောက်ပါတော့ the reason why exchange rate ဖြစ်မယ်လို့မြင်တာပေါ့
ပြည်တွင်းကုန်ထုတ်လုပ်ငန်းတွေအထူးသဖြင့်အထက်ကျောင်းလုပ်ငန်းတွေဟာပို့ကုန်အတွက်အမေရိကန်ဒေါ်လာနဲ့ရပြီးဝန်ထမ်းတွေကိုလာတာရှင်တဲ့အခါမှာကြက်ငွေလဲလှယ်ရသလိုလာတာတူပြီးညှိနှိုင်းတာတွေလည်းရှိလို့ဒေါ်လာဈေးစက်ကြမဆိုရင်တော့ကုန်ထုတ်လုပ်ငန်းတွေအတွက်အဆင်ပြေမှာမဟုတ်ဘူးလို့ရွှေလင်းမန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOE ကိုပြောပါတယ်
ကျွန်တော်တို့နိုင်ငံ export ဆွက်ချာတော့ပြောင်းတာပေါ့ဗျာသူတည်းဒီလိုအစည်းအဝေးပေါ့ကျွန်တော်တို့အားကိုးစရာသူတင်ဖို့တိုင်တယ်လို့ပဲကျန်တဲ့ဒီအဲလိုက်တာသူကြီးတာပေါ့ဒါသူတို့တွေကလည်းကျန်တဲ့နိုင်ငံတွေနဲ့ဥပဒေချိတ်ဆက်တာတွေများတဲ့အခါကျတော့ကျွန်တော်တို့ဆွလုံးမှုပုံစံတွေတော့ပြောင်းလာတာကိုတွေ့ရပါတယ်ဗျ။အပြောင်းလာတာနဲ့အမြခုနကျွန်တော်တို့အမျိုးမျိုးတွေပြောင်းလာတယ်ပေါ့
။ဒေါ်လာဈေးကျလို့ပို့ကုန်လုပ်ငန်းရှင်တွေစိုးရိမ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုအညွန့်ကိန်းဟာမေလထဲမှာ 38.9 ရှိနေရာကနေ 48.9 အထိတိုးလာကြောင်းလန်ဒန်အခြေစိုက်စီးပွားရေးအကဲဖြတ်အဖွဲ့ IHS Market ရဲ့ဇူလိုင်၂ရက်ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီလိုတိုးတက်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကတော့ကွန်တွယ်ရေးပညာရှင်ဦးသိမ့်မြင့်ဝေကအခုလိုသုံးသပ်ပါတယ်
။နောက်ဆုံးအောက်ကျောက်ဖွားရင်တော့တကယ်လို့ဒုက္ခတွေ့နေတာပေါ့နော်။ဒီကကိုဗစ်လည်းဖြစ်နေတယ်လက်ရှိ။အခုလောကကြီးကလည်းဒုက္ခလာတာတိုးတောင်းနေတယ်။အော်ဒါတွေကလည်းမကျင်။နော်ရတဲ့အော်ဒါလည်းပို့ဖို့ကလည်းခက်နေတယ်။အဲဒါကျွန်တော်တို့ရှိပါကအစာဆုံးဘာမှမရှိနိုင်ဘူး။ဘက်ကအစာတိုးတိုးဝဝကြီးချက်လာပြီးရဲ့လို့တော့မပြောသေးပါဘူး။သာစုလေးပြတော့နော်ကျွန်တော်တို့ဒီနေနေတဲ့ဟာလေးဖြစ်နိုင်တော့ကိုကောင်းတော့နော်ဒီလိုဖြစ်ကြတော့ချိန်လို့မရနိုင်ဘူးနော်ဒါပေမဲ့နိုင်ငံတော်မှာငွေရှိတဲ့အခါကျတော့နိုင်ငံတော်ကဒီနဲ့လုပ်လို့ရတာတွေအများကြီးရှိပါတော့နော်စိုးစိုးဝါးဝါးမရှိတဲ့မှာတော့အခြေအနေပါအောင်တော့တည်ဖို့တော့လိုတာပေါ့နော်
မြန်မာကုန်သွယ်ရေးဝန်ကြီးဌာနအချက်အလက်အရဆိုရင်2019ကနေ2020ဧပြီလအထိပုံမှန်နဲ့နေဆက်ကုန်သွယ်ရေးပို့ကုန်တဲ့သွင်းကုန်နှစ်ခုပေါင်းမှာမြန်မာနိုင်ငံကအမေရိကန်ဒေါ်လာတန်ပေါင်း 22,657.42 ကုန်သွယ်ထားပြီးသွင်းကုန်ကတော့အနည်းငယ်ပိုများနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။